Dilo myo writer tadin taw de ko amain cha met lite de apaw ma do Myanmar nangan ye tyaw gari so mu ye ne media lut lat khwe apaw ma American Biden ba we nangan daga ga sait pyan mi chaung tabor da atiti thauk pyan ja de tadin sat bi pyaw pya chin ma de Writer tadin taw lo phit de ko wa long ne ko jaw so ro bo thauk ne khone ne tyaw yong ga amain cha met khe de si jet ne patat lu Myanmar nangan ye tyaw gari so mu ye atwa so yin sia phit de lo nangan daga ga taw pyan la ja ba de Writer tadin taw lo u ko dikane yong thauk de a chein ma be ရန်ကုန်မှာရှိတဲ့နိုင်ငံသားတန်ယုံကတန်မတ်တွေနဲ့တခြားနိုင်ငံတကာလှိလာသူတွေကတရားခွင်ကိုစောင့်ကြည့်ခဲ့ကြတာပါတရားရုံးစီရင်ချက်ချမှတ်အပြီးမှာတော့ဒီစီရင်ချက်ပေါ်အင်မတန်စိတ်ပျက်စရာကောင်းတယ်လို့ဗြိတိန်တန်မတ်ကြီးဒမ်ချက်ကအခုလိုပြောပါတယ
် UK အစိုးရနဲ့ EU ဖွဲ့ဝင်နိုင်ငံတွေကိုကိုစားပြုပြီးပြောချင်တာကအခုဒီချမှတ်လိုက်တဲ့စီရင်ချက်ကအလွန်တရာကိုစိတ်ပျက်စရာကောင်းပါတယ်ဒီမှုဟာမြန်မာနိုင်ငံရဲ့လူရဆွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးကိုမျှော်လင့်ချက်အများကြီးပြည့်ပြည့်စေပါတယ်။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုသတင်းတောက်တွေဟာကြောက်ရွံ့မှုကင်းကင်းနဲ့သူ့ရဲ့အလုပ်ကိုလူရဆွာလုပ်ပိုင်ခွင့်ရှိရမှာဖြစ်ပါတယ်။နောက်ပြီးဒီစီရင်ချက်ကတရားဥပဒေစိုးမိုးရေးအတွက်လည်းတောင်းလို့ရပါ။ကျွန်တော်အနေနဲ့အမှုစစ်ဆေးစဉ်တစ်လျှောက်လုံးတယောက်ကြားနာခဲ့ပါတယ်။တရားသူကြီးဟာသူ့ကိုတင်ပြတဲ့အထောက်အထားတွေပေါ်မှာလည်းလက်ရှိပြုခဲ့တယ်လို့မြန်မာနိုင်ငံရဲ့ဥပဒေတွေကိုလည်းစန့်ကျင်စီရင်ချက်ချခဲ့တယ်လို့ယုံကြည်ပါတယ်။ဒီနေ့ကတော့မြန်မာနိုင်ငံအတွက်ဝမ်းနည်းဝေရနေ့တနေ့ပါဒင်းတောက်တွေကိုချက်ချင်းလွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်ရန်ကုန်မဲခံတန်ယုံကလည်းဒီအမှုစီရင်ချက်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ကြမှာတော့အခုပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာစာနယ်ဇင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအသွေးကူးပြောင်းရေးအားပေးထောက်ခံနေသူအလုံးအတွက်အလွန်အမင်းစိတ်တော့ကရောက်เสียဖြစ်ရတယ်လို့ဖော်ပြပါတယ်ဒီစီရင်မှုဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အလိုမေးစိုးရိမ်ပွဲဖြစ်တယ်လို့ဒီမိုကရေစီရေးဆောင်ရွက်နေတဲ့မြန်မာအစိုးရရဲ့ခြေလှမ်းတွေကိုတောင့်တကြကြစေတဲ့အခြေအနေဖြစ်မယ်လို့သတိပေးလိုက်ပါတယ်။ဗြိတိသျှတန်မတ်ကြီးနီကိုလတ်စ်ကိုဘတ်ကလည်းဒီကနေ့ရိုက်တာအမှုတရားခွင်ကြားနာမှုကိုရောက်လာခဲ့တယ်လို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြက်ရတယ်လို့ဆိုပါတယ်။မြန်မာဒီမိုကရေစီရေးဟာပြီးပြည့်စုံမှုမရှိသေးတဲ့ခိုင်မာတဲ့တရားရေးစနစ်ပိုပြီးတော့ကောင်းဖို့လည်းမီဒီယာလွတ်လပ်ခွင့်လိုအပ်နေတယ်လို့လည်းဩစတြေးလျတန်ယုံထုတ်ပြန်ချက်မှာဖော်ပြပါတယ်။သတင်းတော်တို့ကိုချင်းကြပရှိချက်ချင်းပြန်လွတ်ပေးဖို့ EU ဥရောပတပ်ကကတောင်းဆိုလိုက်တယ်လို့ပဲဗြိတိသျှဝန်ကြီးချုပ်ပြောခွင့်ရသူကလည်းဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်လို့ဒီပေါ်စိတ်ပြက်မိတယ်လို့ပြောဆိုခဲ့ကြပါတယ်ရှင်။